Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်စက်တင်ဘာလ13ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါရှင်။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲကို Texas ပြည်နယ်မှာမနေ့ကကပြုလုပ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော် Heathrow လေဆိပ်ကန့်သတ်နယ်မြေမှာ drone ရင်လွှတ်ပြီးဆန္ဒပြဖို့ကြိုးစားမှုတွေရှိပေမဲ့လေယာဉ်ခီးစဉ်တွေကိုမထိခိုက်ခဲ့ပါဘူး။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာတော့တပ်မတော်နဲ့တအောင်းပလောင်တပ်ဖွဲ့တွေဒီကနေ့တိုက်ပွဲဖြစ်ပွားပါတယ်
ဒီမနေ့ခုနလ11ဆမ်းမှာနမ်ဆမ်းမျိုးနောက်ပဲဒီတောင်ယူဖျားကုန်းဘုံနော်အဲဒီမှာဒီတမ္မ
ဒီ TLL ရဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်စီးပရိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွေကစစ်ဘေးရှောင်စခန်းတချို့မှာတော့စားနဲ့ရိတ်ခါဆန်ပြက်လက်မှုတွေကြုံနေရပါတယ်နောက်ဒီတက်ကနေတရားဆွဲဆိုဖို့ကြိုးပမ်းခဲ့တဲ့ကချင်နေချင်းခရိယံဖွဲ့ချုပ်ဥက္ကဋ္ဌနဲ့တက်မတော်ကာကွယ်ဦးစီးချုပ်တို့တွေ့ဆုံတဲ့အချိန်မှာဘလို့အကြောင်းအရာမျိုးတွေပြောဆိုခဲ့တယ်လဲဆိုတဲ့သတင်းနဲ့အတူအမေရိကန်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့တတိယအကြိမ်စကားစစ်ထိုးပွဲမှာတော့အကြမ်းမာရေးဆောင်ရှောက်မှုလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားရေးမူဝါဒဆိုင်ရာတွေကိုအကျိတ်နဲ့ဆွေးနွေးခဲ့တဲ့အကြောင်းသတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကနေသမ္မတလောင်းအဖြစ်ဝင်ရောက်အရွေးခံနိုင်ဖို့ကြိုးစားနေကြသူ10ယောက်ရဲ့စကားစစ်ထိုးပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုအနိုင်ရရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။လူအများထောက်ခံမှုမှာထိတ်တန့်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့အလီဇဘက်ဝါရန်နဲ့ဘာနီဆန်ဒါစ်တို့ကသမ္မတထရမ့်အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။သမ္မတထရမ့်ကိုအနိုင်ရခဲ့ရင်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေအများကြီးပိုကောင်းလာလိမ့်မယ်လို့ဒုသမ္မတဟောင်းဘိုင်ဒန်ကပြောကြားပါတယ်။အထက်လွှတ်တော်အမတ်ဆန်ဒါစ်ကလည်းသမ္မတထရမ့်ဟာအမေရိကန်သမိုင်းအတွက်အန္တရာယ်အရှိဆုံးသမ္မတလို့ဆိုခဲ့ပါတယ်။၃နာရီကြာတဲ့စကားစစ်ထိုးပွဲအတွင်းကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုလည်းအခြေအတည်ညှင်းခုံခဲ့ကြပါတယ်။ကျန်းမာရေးမူဝါဒတွေဘလို့ပြင်ဆင်မယ်ဆိုတဲ့အပေါ်ဒုသမ္မတဟောင်းဘိုင်ဒန်အထက်လွှတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကြားအကြီးအကျယ်ညှင်းခုံကြပါတယ်။ပြည်သူတိုင်းဒီကျန်းမာရေးဆောင်ရှားမှုရရှိမယ်အစိုးရကျန်းမာရေးအာမခံအစီအစဉ်ကိုအထက်လွှတ်တော်အမတ်ဝါရန်နဲ့ဆန်ဒါစ်တို့ကလှုပ်ချင်ကြတာပါ။ဒုသမ္မတဟောင်းကတော့သမ္မတအိုဘားမားလက်ထက်ကကျင့်သုံးခဲ့တဲ့တံပိုးနဲ့ကျန်းမာရေးဆောင်ရှားမှုအာမခံအစီအစဉ်ကိုပိုကောင်းအောင်လုပ်ဖို့လိုလားပါတယ်။အမေရိကန်မှာအများစိတ်ဝင်စားကြတဲ့နိုင်ငံတဲတရားမဝင်လာနေကြသူတွေရဲ့ကိစ္စ၊တနတ်ထိန်ချုပ်ရေးကိစ္စ၊ကုန်သွယ်ရေးကိစ္စတွေကိုလည်း Texas ပြည်နယ် Houston မြို့မှာပြုလုပ်တဲ့စကားစစ်ထိုးပွဲအတွင်းမှာဆွေးနွေးခဲ့ကြပါတယ်ရှင်
။ American သမ္မတ Donald Trump အနေနဲ့ကျွတ်တွေယောဂပိုးတွေနဲ့ညစ်ပတ်နေတယ်လို့သူအရင်ပြောခဲ့တဲ့ Baltimore မြို့ကြီးကိုတွားရောက်ခဲ့ပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းမှာလူမဲအများစုနေတဲ့ဒီမြို့က Republican Congress လွှတ်တော်ခေါင်းဆောင်တွေနှစ်ဆင့်အားယူဆွေးနွေးပွဲမှာမိကွန်းပြောဖို့သမ္မတထရမ့်အနေနဲ့မနေ့ကရောက်ခဲ့တာပါဒီမိကွန်းထဲမှာသမ္မတထရမ့်ကဆယ်စုနှစ်တွေချီကြာအုပ်ချုပ်ရေးညှပ်ပြင်းခဲ့မှုနဲ့အလွဲသုံးစားမှုတွေကြောင့်ပျက်စီးခဲ့ရတဲ့ Baltimore လို့မြို့ကြီးမြို့ရဲ့အနာဂတ်အတွက် Republican Party ဝင်တွေတိုက်ပွဲဝင်ရလိမ့်မယ်လို့ဆိုခဲ့ပါတယ်ဒါအပြင်အခွန်ရှော့ပေါ်ရေးဥပဒေအနေနဲ့လည်းလူလက်တန်းစားတွေကိုထောက်ကူဖြစ်စေရမယ်လို့သမ္မတထရမ့်ကကတိပေးခဲ့ပါတယ်သမ္မတထရမ့်မေကွန်းပြောခဲ့တဲ့ Baltimore မြို့ရဲ့ Inner Harbor ပင်လယ်စခန်းမှာဆန္ဒပြမှုတွေလည်းရှိခဲ့ရမှာလူမျိုးရေးဝါဒလူပြူကြီးစိုးရေးနောက်စစ်ပွဲတွေမတူတဲ့အမြင်လက်မခံတာတွေနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာစာတမ်းတွေကိုကန့်ဆောင်ပြီးသမ္မတကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ဒီမြို့ပေါ်နဲ့ Congress အမတ်အလီဂျက်စ်ကမ်မင်းစပေါ်သမ္မတထရမ့်ဘက်ကတက်ခိုက်ခဲ့မှုတွေအတွက်သူဟာလူမျိုးရေးဝါဒသမားအဖြစ်ဆွဆွဲခံရတာကိုသမ္မတထရမ့်ဘက်ကတော့ငြင်းဆိုထားပါတယ်ခင်ဗျာ
IS သွေးကြွအဖွဲ့အတွက်ဓာတုနဲ့ဇီဝလက်နက်တွေထုတ်လုပ်ဖို့ကူညီခဲ့တဲ့ IS အမျိုးသမီးတယောက်ကိုထောင်ဒဏ်တသက်ချမှတ်ခဲ့တယ်လို့အီရတ်အစိုးရကကြားသာရေးဒီမှာပြောကြားခဲ့ပါတယ် Abba El Kubaisi လို့အီရတ်ဗီဒီယိုဝန်ကြီးဌာနကဖော်ပြသူအမျိုးသမီးဟာဇီဝလက်နက်နဲ့ဓာတုလက်နက်တွေထုတ်လုပ်ဖို့ကြိုးစားနေတဲ့ IS အဖွဲ့အတွက်အဓိကသုတေသနလုပ်ပေးနေသူလို့ဆိုပါတယ် ဣရတ်နိုင်ငံထဲမှာနဲ့ပြင်ပမှာအသုံးပြုဖို့ဓာတုလက်နက်တွေကိုထုတ်လုပ်ရေးအတွက် IS အဖွဲ့ကိုကူညီတဲ့ဒီထင်ရှားတဲ့ဇီဝဗေဒပညာရှင်တစ်ယောက်ဖြစ်တယ်လို့ဣရတ်ပြည်ထောင်စုဝန်ကြီးဌာနရဲ့ထောက်လှမ်းရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖက်ရေးအကြီးအကဲကပြောပါရယ်သူကိုအင်တာနက်ပေါ်ကနေ IS စစ်သွေးကြွားတွေကချင်းကပ်စီးယုံခဲ့တာဖြစ်ကြောင်းနဲ့ဣရတ်နိုင်ငံထဲမှာဓာတုလက်နက်သုံးတိုက်ခိုက်မှုတွေအတွက်သူကူညီပေးခဲ့တဲ့အကြောင်း Abril ကဘူစီကတာဝန်ရှိသူတွေကိုဝန်ခံခဲ့တယ်လို့အကြီးအကဲအဘူအလီအယ်ဘာစရီကပြောပါရယ် IS တွေနဲ့ရင်ဆိုင်တိုက်တဲ့တိုက်ပွဲမှာကန့်တ်ပါတဲ့ Master Gas ဓာတုဓာတ်ငွေတွေကြောင့်သေဆုံးသူဒါဇင်နဲ့ချီရှိခဲ့တယ်လို့ Iraq နဲ့ Qatar ဖွဲ့တွေက2015ခုနှစ်လောက်ထဲကပြောနေတာဖြစ်ပါတယ်ဓာတုလက်နက်တွေထုတ်လုပ်နိုင်ဖို့ IS အဖွဲ့ကအလွန်အမင်းစူးစမ်းနေတာနဲ့ပတ်သက်လို့အကြီးအကျယ်စိုးရိမ်ကြောင်း American နဲ့ Iraq ထောက်လှမ်းရေးတာဝန်ရှိသူတွေက2015 November လမှာပဲပြောကြားခဲ့ကြပါတယ် IS တွေဟာဒေသရင်းမှာသူတို့ရဲ့ဓာတုနဲ့ဇီဝလက်နက်ထုတ်လုပ်ရေးနဲ့စမ်းသပ်ရေးစခန်းတွေလုပ်နိုင်ဖို့ Iraq, Syria နဲ့ဒေသရင်းတခြားနိုင်ငံတွေကသိပ္ပံပညာရှင်တွေရဲ့အကူအညီတွေကိုရယူနေတယ်လို့ထောက်လှမ်းရေးတာဝန်ရှိသူတွေကတတိပေးခဲ့ကြတာပါ Britain နိုင်ငံလန်ဒန်မြို့အခြေစိုက် HIS ပဋိပက္ခလေ့လာရေးအဖွဲ့ကစုဆောင်းရရှိတဲ့ထောက်လှမ်းရေးအချက်လက်တွေအရ IS အဖွဲ့ဟာ Chlorine နဲ့ကန့်တ်ပါတဲ့ဓာတုလက်နက်တွေကိုရှေ့တန်းမျက်နှာပြင်တွေမှာအသုံးပြုတာ2016ခုနှစ်နောက်ပိုင်းမှာ52ကြိမ်ထက်မနည်းရှိခဲ့ပါတယ
်။ Israel ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုက Israel အနေနဲ့အင်ပြည်တော်နားမှာထောက်လှမ်းကိရိယာတွေတက်ဆင်ထားတယ်ဆိုတဲ့သတင်းကိုညှင်းပယ်လိုက်ပြီးဒါဟာလှုပ်ကြံမှုတက်သက်ဖြစ်တယ်လို့ပြန်ဆွဆွဲလိုက်ပါတယ်။ Washington ခြေစိုက် Political သတင်းဌာနမှဖော်ပြခဲ့တဲ့ဒီ Israel ထောက်လှမ်းမှုသတင်းကို American ဆိုင်ရာ Israel သံရုံးပြောခွင့်ရ Elias Rosh Meir ကလည်းညှင်းဆိုထားပြီး Israel အနေနဲ့ American မှာထောက်လှမ်းလုပ်တာမရှိဘူးလို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကလည်းအစ္စရေးဘက်ကခုလိုပြောတာကိုထောက်ခံခဲ့ပြီးအစ္စရေးအနေနဲ့ထောက်လှမ်းရေးနည်းပညာတွေကိုအင်ပြည်တော်နားမှာချထားလိမ့်မယ်လို့သူမယုံကြည်ကြောင်းအင်ပြည်တော်သတင်းထောက်တွေကိုမနေ့ကပြောခဲ့ပါတယ်။ Political သတင်းဌာနကတော့အင်ပြည်တော်နားနယ်ဝါရှင်တန်မြို့တော်ထဲအရေးပါတဲ့အခြားနေရာတွေမှာတွေ့ခဲ့တဲ့ထောက်လှမ်းကိရိယာတွေချထားမှုဟာအမေရိကန်အနီးကပ်မဟာမိတ်အစ္စရေးလက်ချက်ဖြစ်ကောင်းဖြစ်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကယုံကြည်ထားကြောင်းမနေ့ကပဲသတင်းဖော်ပြခဲ့ပါတယ်။Stingray ဆိုတိလိရှိတဲ့အငဲစားထောက်လှမ်းကိရိယာတွေခြားရခဲ့မှုဟာသမ္မတ Trump ကိုထောက်လှမ်းဖို့ရည်ရွယ်ခဲ့ပုံရတယ်ဒါပေမဲ့ဒီ Israel ရဲ့အောင်မြင်မှုရှိမရှိကတော့မသေးကြဘူးလို့ဒီသတင်းဌာနကဖော်ပြခဲ့ပါတယ်တကယ်တော့ FBI American Federal စုံစမ်းရေးဘူရိုနဲ့အခြား American Agency တွေအနေနဲ့ဒီထောက်လှမ်းကိရိယာတွေကိုစစ်ဆေးသုံးသပ်ခဲ့ရမှာ Israel ထောက်လှမ်းရေးတွေနဲ့အခြေဆက်တွေ့ခဲ့တယ်ဒါကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းဒီကိရိယာတွေခြားထားမှုမှာအစ္စရေးနောက်ွယ်ကရှီကောင်းရှိနိုင်တယ်လို့အမေရိကန်အမျိုးသားလွန်ကြုံရေးထိတဲ့အရာရှိဟောင်းတွေကပြောခဲ့ကြောင်း Political သတင်းဌာနကဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေ�ပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ဆန်နေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဗြိတိန်နိုင်ငံမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးဆန္ဒပြသူတွေကလန်ဒန်ဟီသရိုလေဆိပ်နားမှာအဝေးထိန် drone ရင်လွှတ်တင်ပြီးလေယာဉ်ခီးတွေပြက်အောင်လို့ဆန္ဒပြကြဖို့အကြိုးစားမှုတွေရှိပေမဲ့လေယာဉ်ခီးစင်တွေကိုမထိခိုက်ဘူးလို့လေဆိပ်တာဝန်ရှိသူတွေကပြောပါတယ်။လေစိတ်ကန့်သက်စုံထဲမှာ drone ယင်လွှတ်ဖို့စ조사သူအမျိုးသားနှစ်ယောက်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ကြာတာပရင်းနေကလည်းဆန္ဒပြသူ9ယောက်ဖမ်းဆီးခံရပါတယ်။ Hydro Boss လို့နာမည်ပေးထားတဲ့ဆန္ဒပြအဖွဲ့ကလေစိတ်နဲ့9ကီလိုမီတာအကွာအတွင်းမှာ drone ယင်တွေလွှတ်ပြီးတော့လေယာဉ်ပြန်တမ်းမှုတွေရပ်သွားအောင်ဆန္ဒပြကြဖို့ဖြစ်ပါတယ်။လေထုညဉ့်ဉန်းစေတဲ့ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချရေးအစိုးရဘက်ကပြင်းပြင်းထန်ထန်ဆောင်ရွက်စီဖို့သူတို့ကရည်ရွယ်ကြတာပါ။ drone ယင်တွေတရားမဝင်လွှတ်တင်ဆန္ဒပြမယ်ဆိုတဲ့အစီအစဉ်တွေရှိပေမဲ့လေယာဉ်ခီးစင်တွေကိုမထိခိုက်ဘူးလို့ Hydro လေစိတ်ရဲ့ website မှာထုတ်ပြန်ထားပါတယ်။အဝေးထိန် drone ယင်တွေလွှတ်မတင်နိုင်အောင်လို့ Hydro လေစိတ်ကအဝေးထိန်ဆက်သွယ်ရေးကိုကြားဖြတ်ခဲ့တယ်လို့ Hydro Boss အဖွဲ့ကပြောပါတယ်။ခီးတွေဘေးကင်းစွာခီးသွားလာနိုင်ရေးအတွက်အန္တရာယ်ဖြစ်နိုင်တဲ့ကိစ္စတွေကိုကာကွယ်ဖို့အာဏာပိုင်တွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့လေစိတ်တာဝန်ရှိသူတွေကပြောကြားထားပါတယ်။ British ဥပဒေအရလေစိတ်တွေရှိရာ9ကီလိုမီတာအကွာအဝေးအတွင်းမှာ drone ယာဉ်တွေကိုမပြန့်တမ်းရလို့တားမြစ်ထားပါတယ်။2018ဒီဇင်ဘာနဲ့2019ဇန်နဝါရီလတွေတုန်းက drone ယာဉ်လွှတ်တင်ဆန္ဒပြမှုတွေကြောင့်လန်ဒန်မြို့တော်တွေက Heathrow နဲ့ Gatwick လေစိတ်တွေမှာလေယာဉ်ခီးစဉ်တစ်ထောင်ကျော်ထိခိုက်ခဲ့ပြီးတဲ့နောက်မှာအခုလိုဥပဒေထုတ်ပြန်ထားတာဖြစ်ပါတယ်။
ပြည်သူနိုင်ငံကိုရောက်နေတဲ့ Saudi Arabia ရှိစံမေတ္တာမူဟာမက်ဘင်ဆာမန်ရဲ့အမားဖြစ်သူကသူ့အိမ်မှာရေပိုက်လာပြင်းတဲ့သူကိုကိုရန်တော်တွေနဲ့ရိုက်ခိုင်းပြီးသူ့ခြိုက်ခန်းမှာချုပ်ထားခဲ့တဲ့ပြစ်မှုအတွက်အပြစ်ရှိကြောင်းပြည်သူတရားဝင်တစ်ခုကအမိန့်ချမှတ်လိုက်ပါတယ်။မင်းသမီး Hassan Bint Salman ကိုပြည်သူတရားဝင်ကကြာတာရင်းနဲ့မှာဒဏ်ကြေးဒေါ်လာ11,000နဲ့ထောင်ဒဏ်10,000ချမှတ်ခဲ့ပါတယ်။မင်းသမီး Salman ရဲ့ရချိုးကန်းတဲ့ကပြည်ပေါ်ကတွေကိုရေပိုက်သမားကဓာတ်ပုံရိုက်ယူခဲ့တဲ့အတွက်ဆိုပြီးသူကိုရန်တော်နဲ့ရိုက်နှက်ခိုင်းခဲ့တယ်လို့ဆဆွဲချက်မှာဖော်ပြထားပါတယ်။ရေပိုက်သမား Ashraf Ed ဆိုတဲ့အီဂျစ်နိုင်ငံဘွားပြင်သစ်နိုင်ငံသားဖြစ်ပါတယ်။ရေပိုက်သမားကိုရိုက်နှက်ဖို့မင်းသမီး Hassan ကသူ့ကိုအမိန့်ပေးခဲ့တယ်လို့ကိုရန်တော် Rani Saidi ကတရားရုံးမှာမနေ့ကထွက်ဆိုခဲ့ပါတယ်။သူကတော့ဆိုင်းငံ့ထောင်ဒဏ် 10,000 နဲ့ဒဏ်ကြေးဒေါ်လာ 9,600 ချမှတ်ခဲ့ပါတယ်။ Salman ဘီရင်အတူတူသောသမီးဖြစ်တဲ့ Hassan ကသူ့အိမ်ထဲကပြည်ပေါ်ကတွေကိုရေပိုက်သမားကဓာတ်ပုံရိုက်ပြီးရောင်းဖို့လုပ်တယ်လို့ယူဆတာကြောင့်စိတ်ဆိုးဒေါသထွက်ခဲ့တာလို့ဆိုပါတယ်။ဟက်ဆာရဲ့ရေချိုးကန်းတွေကလက်စေးကန်ကိုပြင်ဖို့2016ခုနှစ်ကစက်တင်ဘာလမှာအလုပ်အပ်ခဲ့တဲ့ပိုက်ဆရာအက်ဒ်ကသူ့လူသဘောရပြည်ပေါ်ကတွေကိုဓာတ်ပုံရိုက်ရတာဖြစ်တယ်လို့ပြန်ပြောထားပါတယ်။မင်းသမီးရဲ့ပြင်သစ်ရှင်တွေကတော့တရားရုံးဆုံးဖြတ်ချက်ပေါ်ယူကန်ဝင်သွားမယ်လို့လည်းဆိုပါတယ်။အခင်းဖြစ်ပြီး3ရက်ကြာမှာအကြမ်းမှနိုင်ငံတကာထွက်သွားတဲ့မင်းသမီးဟက်ဆာကတော့ပြင်သစ်နိုင်ငံကိုပြန်ရောက်မလာသေးပါဘူးခင်ဗျာ
။ဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့ရုပ်အလောင်းကိုဟာရာရီမြို့တော်မှာရှိတဲ့မြို့သားတရေကောင်ပိတ်မှန်မှာမိသားစုဝင်တွေနဲ့တည်ထောင်အခမ်းအနားလုပ်ပြီးမြုပ်နှံမှာဖြစ်တယ်လို့သူ့ရဲ့တူတော်ဆက်သူကအတည်ပြပြောပါရယ်။တင်းငွေနေမှာလုံးပဲနိုင်ငံတော်ဇာပနာအခမ်းအနားနောက်ပိုင်းကျမှမိသားစုတည်ထောင်အခမ်းအနားနဲ့မြုပ်နှံမယ်လို့လီယိုမူဂါဘီကပြောပါရယ်။ဘယ်နှစ်ဖြစ်မယ်ဆိုတာကိုတော့အတိအကျမပြောပါဘူး။သမ္မတဟောင်းကိုဘယ်မှာမြုပ်နှံမယ်ဆိုတာမိသားစုနဲ့အစိုးရကြားအငင်းပွားခဲ့ပြီးတဲ့နောက်မှာအခုတော့အမျိုးသားတရေကောင်ပိတ်မှန်မှာမြုပ်နှံမှုမိသားစုကသဘောတူခဲ့တာပါ။နိုင်ငံတော်ဇာပနာအခမ်းအနားကိုဟာရာရီမြို့တော်မှာတနင်္ဂနွေနေ့ကြီးပပြီးသွားရင်မူဂါဘီရဲ့ရုပ်အလောင်းကိုသူ့ရဲ့မွေးရမျိုးစီတည်သွားပြီးနောက်ထပ်အခမ်းအနားတစ်ခုလုပ်မှာပါအစပိုင်းကသူ့ရဲ့ဇာတိဖြစ်တဲ့ကူတူမာမာမြုပ်နှံမယ်လို့မိသားစုကပြောနေကြတာဖြစ်ပါတယ
်ပိုဟန်မင်းကြီးဖရန်စစ်အနေနဲ့ထိုင်းနိုင်ငံကိုရှာရှာပါပါသွားရောက်ပြီးဂျပန်ကိုလည်းဆက်သွားဖို့ရှိနေပါတယ်နိုမာလာတဲ့သွားမဲ့ပိုဟန်မင်းကြီးရဲ့ဒီအာရှခီစင်တွေမှာနျူကလ িয়ার နဲ့ဖြတ်သိမ်းရေးတောင်းဆိုဖို့နဲ့ထိုင်းနဲ့ဂျပန်ကလူနည်းစုခရစ်ယာန်အတိုင်းဝိုင်းကိုချီးမြှောက်ဖို့အဓိကဖြစ်ပါတယ်။ပိုယမ်မကြီးအနေနဲ့အာရှတိုက်ကိုနိုဝင်ဘာ19ရက်နေ့နဲ့26ရက်တွင်ခီးထွက်မှာဖြစ်ကြောင်းဗက်တီကန်အသင်းတော်ကအတည်ပြုလိုက်ပြီးထိုင်းနိုင်ငံဆိုင်ရာဗက်တီကန်တန်ကိုယ်စားလှယ်ဂိုင်းချုပ်ဆရာတော်ကလည်းထိုင်းခီစင်ကိုဒီနေ့ကြေညာခဲ့ပါတယ်ခင်ဗျာ
။တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးတောက်ကြညနေခင်းအတွက်ထိတ်တက်ရောက်သတင်းလွှာလေးနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အစိုးရနဲ့တရုတ်မြန်မာနယ်စပ်မှာအခြေစိုက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ကြားငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြမှာပဲရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်ရဒေသမှာတော့တက်မတော်နဲ့ TLLA တအောင်းပလောင်အဖွဲ့တို့ကြားတိုက်ပွဲတွေထပ်မံဖြစ်ပွားပါတယ်တိုက်ပွဲကဒီမနက်9နာရီကစတင်ဖြစ်ပွားပြီးတော့နေ့ကနှစ်နာရီခွဲအချိန်ထိလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေသလိုရဟတ်ရင်းနေနဲ့ပါတိုက်ခိုက်တာတွေလည်းရှိနေပါတယ်သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့အစိုးရရဲ့ငင်းကြိုင်းကိုစလေအဖွဲ့နဲ့ KIO ကချင် TNLA တအမ်းပလောင် MNDA ကိုကနဲ့AA ရခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာလာမယ့်16ရက်နဲ့19ရက်နေ့တွေမှာကျိုင်းတုံမြို့မှာတွဲဆုံဆွေးနွေးဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီလိုပြင်ဆင်နေချိန်မှာပဲဒီကနေ့နမ်ဆန်မြို့အနီးမှာတက်မရွန်နဲ့ DNLA တို့တိုက်ပွဲဖြစ်ပွားနေကြောင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ရဲ့အလုံးမှုဆောင်ဦးမိုင်သိန်းစောကအခုလိုပြောပါတယ်။
နမ်ဆန်မြို့ရဲ့ KLN အုပ်စုဟိုချောင်းကျေးရွာမှာတောင်ရုံဖျားအောက်မှာဖြစ်တာမနေ့9နာရီကနေ7နာရီမတင်လောက်ပဲဖြစ်တယ်ရာဒီတောင်ရုံဖျားမှာခင်းနေလေပေါ့တယ်တွားလိုက်လာလိုက်ဆိုရင်ဘာလို့တလဲဆိုတော့တောင်ရုံဖျားကဒီလိုမျိုးမြင်က6000ကျော်ပေါ့နော် 9000 ကတ်နေတာပေါ့နော်အဲ့ဒီဂုံးပေါ်ရောက်ပြီဆိုရင်မြို့နယ်တစ်ခုလုံးရေချစ်ခင်တဲ့ဂုံးလုံးမြင်ရတဲ့အခါကျတော့သူတို့ကတော့အဲ့ဒီမှာကနှစ်တချို့တော့ဝင်နားတဲ့အနေထားရှိတယ်ဒါမဲ့တက်ကလည်းတောက်လျှောက်မြုပ်မြင်မှာထွက်နေတဲ့အခါကျတော့ဖက်ကိုသွားဖြီးပြေးတယ်ဖြစ်သွားတာ
DNLA တအန်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကတိုက်ပွဲတွေဂျိုးကြဂျိုးကြဆက်လက်ဖြစ်ပွားနေပြီးရဟတ်ရင်နဲ့ပါတိုက်ခိုက်တာတွေရှိကြောင်းပြောပါတယ
်ဒီမနေ့ခုနလ11ရက်နေ့မှာနမ်ဆန်မြို့နောက်ပဲဒီတောင်ယူဖျားကုန်းဘုံနော်အဲဒီမှာဒီတမ ဒီတွင်ရတဲ့ခလာရနိမငါကကျွန်တော်တရင်ကုတကုရှိတဲ့နေရာဟိုလာရောက်ဒီခတ်တက်ခဲ့တော့တဲဘောစတင်ဖြစ်သွားတာဒီတဲဘောကတော့ကျူးကျူးကြဖြစ်နေတဲ့ဒီအဒီ30ခန်းရဲ့30ဒီနမောရဲ့ပွဲကဒီဥဒန်းနာကနေနေမှာဒီအခုထိပေါ့နော်အချိန်
啊,第二位嘛,也還有呢,來要啊,去看那個阿弟啊。南山廟內的,當卡羅的巴嘎勒,阿庫羅沒加巴勒。第曼東廟內的南山廟內的,我弟弟了,他已經那西都是拉的。阿廟,阿廟丹羅的,進你他們,滿內的個庫的地進你的,喏,廟外的山地的,包括東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東東
န်းနိုင်ဖို့တမ်ရော့ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ညနေ၄နာရီခွဲအချိန်ထိတော့တိုက်ပွဲအတွင်းအရသားတွေထိခိုက်တဲ့တည်င်းနဲ့ထွက်ပြေးတင်းရှောင်တဲ့တည်င်းတွေမရရှိသေးကြောင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ကပြောပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေချိန်ဟာတမ်ရော့ကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်တိုင်းဒေသကြီး၅ခုမှာစစ်ရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြေညာထားချိန်ဖြစ်ပြီး DNLA အပါအဝင်မြောက်ပိုင်းအဖွဲ့တွေဘက်ကလည်းတလားအပြစ်ခတ်ရပ်ဆဲကြောင်းကြေညာထားချိန်ဖြစ်ပါတယ်
။ကိုမိုးစောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကစစ်ရှောင်ဒုက္ခသည်တွေရဲ့အကြောင်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်တွေကစစ်ဘေးရှောင်စခန်းတချို့မှာတော့စားနပ်ရိက္ခာဆန်ပြက်လက်မှုတွေနဲ့ကြုံနေရတယ်လို့တချို့စခန်းတွေမှာတော့ဆန်မလုံလောက်မှုပြဿနာတွေနဲ့ကြုံတွေ့နေရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကန်စောက်ဆန်စစ်ရှောင်စခန်းကိုဆန်ရိက္ခာကူညီတာတွေရပ်ဆိုင်မှုရခိုင်ပြည်နယ်အစိုးရကနေကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကိုညွှန်ကြားထားလို့ဒီလအတွက်ဆန်အခက်ခဲဖြစ်နေတာလို့စခန်းတာဝန်ခံတွေကပြောပါတယ်။ဒါအပြင်မြောက်ဦးနဲ့ပုံနှကျွန်းမြို့နယ်ကစစ်ရှောင်စခန်းတချို့မှာလည်းရိက္ခာအခက်ခဲကကြုံတွေ့နေရပါတယ်။ပြည်နယ်အစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စစ်ရှောင်စခန်းတွေကိုဆန်ရိက္ခာလုံလောက်စွာပေးထားလို့ဆန်အစားတခြားရိက္ခာတွေကိုပဲထောက်ပံ့ပေးဖို့ WFP ကိုပြောဆိုထားကြောင်းနဲ့ရိက္ခာဝင်ငှရေးတွေမှာစည်ရင်းလွဲချော်မှုတွေရှိနေလို့ညှိနှိုင်းပြီးတော့အစားဖြန့်ဖြည့်ပေးမယ်လို့ပြောပါတယ်။အခြေအနေအပြည့်အစုံနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမြမတမတော်နဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့တို့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကစစ်ဘေးရှောင်စခန်းတွေမှာဒေသပိုင်းတွင်စန္ဒရိခာခက်ခဲတွေနဲ့ကြုံတွေ့နေရတာပါကြောက်တော်မြို့နယ်ကန်ဆောက်စစ်ရှောင်စခန်းကိုကမ္ဘာစန္ဒရိခာအစီအစဉ် WFP ကနေစံကူညီတာရပ်ဆိုင်ဖို့ရခိုင်ပြည်နယ်အစိုးရကနေညွှန်ကြားထားလို့ဒီလအတွက်စံပြက်လက်မှုနဲ့ကြုံနေရတယ်လို့စစ်ရှောင်စခန်းတာဝန်ခံကန်ဆောက်ဆရာတော်ကမိန့်ပါတယ်
လက်ရှိရှင်ကဒီလတက်မှာတော့တားရရတော့ကြောက်ရခက်တင်မထင်ကြဘူး။ဒီလတော့ကတော့ဟိုတယူအဖက်ကလာပေးရပေါ့နော်။ဒီလမှာတော့အဆန်ကြတော့အစိုးရကပြလိုက်တယ်လို့ပြောတယ်။သူကဆန်ပိုက်ထားတယ်၊ကျန်တဲ့အပြေးရရတယ်ဆိုပြီးပြောတယ်။ဒီလမှာတော့ဆန်ခက်ကြတော့ရှိမယ်။အဲသူတို့ပြောတာကတော့တကယ်တော့မှအစိုးရကနေခွင့်ပြုရင်ပေးဖို့အတွက်အစီအစဉ်ရှိတာပေါ့နော်။အစိုးရကနေပိတ်ချလို့တော့ပြည်တော်မပေးရဘူးအဲ့လိုပုံစံမျို
းလူကြီး400ကျော်ရှိတဲ့ကန်ဆောက်စစ်ရှောင်စခန်းကိုကမ္ဘာစန္ဒရိက္ခာအစီအစဉ် WFP ကနေစန္ဒရိက္ခာထောက်ပံ့ပေးရကနေဒီရပိုင်းတွင်ပြည်နယ်အစိုးရကနေစန္ဒရိက္ခာထောက်ပံ့တာရဆိုင်ထားဖို့ WFP ကိုညွှန်ကြားထားကြောင်းဆရာတော်ကမိန့်ပါတယ်ပြည်နယ်အစိုးရဖွဲ့အနေနဲ့စစ်ရှောင်စခန်းတွေမှာစံထောက်ပံ့တာလုံလောက်စွာရှိနေလို့စံစားတခြားရိက္ခာတွေထောက်ပံ့ဖို့ပြောဆိုတာဖြစ်ကြောင်းဒီခိုင်ပြည်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးဝင်းမြစ်ကအခုလိုဖြည့်ရှင်းချက်ပေးထားပါတယ
်။ WFP ကထောက်ပံ့နေရဆိုတာလည်းတော့ကျွန်တော်ဆိုင်းရိတ်ခါကအစိုးရကအပြည့်အဝထောက်ပံ့ပေးနေတာဖြစ်တဲ့အစ်ကောင်ဆိုင်းရိတ်ခါကိုထောက်ပံ့ပေးပါလို့ပြောလို့မရဖြစ်ဘူး။နော်။ကျွန်တော်တို့ last year ကျွန်တော်တို့ပြင်းနေရတယ်။ဒီလားအပြည့်ရိတ်ခါဘလို့လိုအပ်မယ်ဆိုတော့အဲ့ဒီဆိုင်းရိတ်ခါကိုကျွန်တော်တို့ပံ့ပိုးပေးထားတယ်။တလားပုံကြီးရဲ့ဆာမှာနောက်တလားအတူဆက်ပြီးတော့ပံ့ပိုးရဲအဲ့ဒါမျိုးပြရအောင
်ပြီးကြတဲ့လတုန်းကလည်းမြောက်ဦးမြို့နယ်တိန်ညိုတင်းသိန်ကပြည်ပင်ရင်ရွာတိတ်ကစစ်ဘေးရှောင်စခန်း၄ခုကိုစံထောက်ပတာရဆိုင်ဖို့ပြည်နယ်ဆိုရကနေပြည်ပဆိုင်ရာချက်ချင်းဒီကော်မတီ ICRC အဖွဲ့ကိုညွှန်ကြားခဲ့ပူးပါတယ်နောက်ပိုင်းရခိုင်ပြည်နယ်လှုပ်တော်ကနေပြန်လည်တင်ပြမှုကြောင့်အကူအညီဆက်လက်ရရှိခဲ့ပါတယ်ရခိုင်ပြည်နယ်ဆိုရအနေနဲ့ကန်ဆောက်စစ်ဆောင်စကန်းကိုစံကူညီထောက်ပမပေးနိုင်တာကြာပြီလို့လည်းကန်ဆောက်ဆရာတော်ကစက်မိတ်ပါတယ်
ဆိုတော့ဦးဇင်းတို့စခန်းနေဘေးကကြာပြီတရားကြီးဒီဘေးကနလ3လောက်လို့ရှိပြီတင်လေအရင်တော့တဲ့ခဲ့တနေ့ကတော့တောင်းကငုံငန်းစံရေးတော့ပြတာအခုတော့ဘေးကကြာလာပြီ
ပြည်နယ်ဆိုရကနေစစ်ဆောင်သူကိုတရက်လျင်ကြက်ငွေ300ကျပ်နဲ့စံဖိုးပေးတာဖြစ်ပြီးအခုထောက်ပမှုမရတာ3လခန့်ရှိနေပြီလို့ဆရာတော်ကမိတ်ပါတယ် အလားတူပုံနှိုးမျိုးနဲ့အထက်မြတ်လဲစစ်ဆောင်စခန်းမှာလဲစန္ဒရိခာပြလတ်နေပြီလို့ကျေးရွာအုပ်ချုပ်ရေးမှူးဦးလှပြည့်အောင်ကပြောပါတယ်
ကဲမကနရီတာကတော့အခုကြားနေတဲ့ခင်ရတာအကြီးအကြီးတွေမရှိသေးဘူးအဲ့ဒီကခဏရနာလေးစင်နဲ့ပြရဖို့ရှိတာ
မျိုးလူမျိုးတွေအများစုနေထိုင်တဲ့အဆက်မြတ်လဲစစ်ဆောင်စခန်းမှာစခန်းနေဥယျာဉ်900ကျော်ရှိနေပြီးတလကိုစံအိတ်900ခန်းအသုံးပြုနေတာဖြစ်ပြီးတော့အစိုးရစီမှစံထောက်ပေါမှုမရတာတလနီးပါးကျနေပြီလို့သူကဆိုပါတယ်မြောက်ဦးမြို့နယ်ကစစ်ဆောင်1000ကျော်ရှိတဲ့စင်ဘောကိုင်းစစ်ဘေးဆောင်စခန်းမှာအစိုးရကရိတ်ကထောက်ပပေးမဲ့လဲလုံလောက်မှုမရှိဘူးလို့အကူအညီပေးရေးဖွဲ့ဝင်ဥစော်ထွန်းကပြောပါတယ
်။ဆောင်းဝတ်တော့ဗျာအထူးသဖြင့်ဒီမြို့အနီးနားမှာရှိတဲ့စခန်းတွေအဆင်ပြေပါမယ်လို့အဝင်းမှာရှိတဲ့စင်ဘောကိုင်းတို့လိုမျိုးစခန်းတွေကတိတ်အဆင်ပြေဘူး။သူက1000ကျော်လောက်ရှိတာပေါ့နော်။သူကအရှိအစီရလေ။အဲ့ဒီကနေထောက်ပံ့ပေးတာကဟိုလူ1000မှာရှင်သူကရာဂိုင်းလုံးအပြည့်ရှင်ဆိုရင်60000ကျော်လောက်ပဲထောက်ပံ့နိုင်တယ်။ကျန်တဲ့60000ကျော်လောက်မှထောက်ပံ့နိုင်တယ်။ဒီဒုက္ခတွေစကဲလို့ဒီအရောင်မျိုးပုံကိုယ်ရဲ့အရာတော်တော့ဒီ social မျိုးတော့မရှိတော့ဖြစ်သွားပြီတော့လာဟုတ်ကလမ်းမလုံးစုံတာတဲ့ကြောင့်ငါကတော့တော့ခွင့်မပြုတာတဲ့ကြောင့်ရေပေါ့
စိတ်ဆောင်စခန်းဒီမှာရိတ်ခါရောက်တာကြံ့ကြံတာနဲ့မလုံလောက်တဲ့ဖြစ်စဉ်ပေါ့ထောက်ကရေးအတွက်စည်ရင်လွှဲချော်မှုရှိနေတာဖြစ်လို့အစိုးရကနေပြန်လဲထောက်ပပေးမယ်လို့ရခိုင်ပြည်နယ်အစိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကဆိုပါတယ်
ရခိုင်ဒီနယ်မှာရှိတဲ့စစ်ဆောင်ကအပေါင်းလုံးကိုလည်းကျွန်တော်တို့ဆိုအဖရာဆိုင်ရိခါကိုပို့ဖို့ပြုနေတယ်။အဲမဲ့ကိုပြင်းစရာလွယ်ရှုံလို့တောက်တော်နဲ့ဒီမှာနည်းနည်းလေးဦးရပိုင်းနဲ့ရိခါနည်းနည်းတော့ရှိတယ်။ပြင်းစရာနဲ့လွယ်ချော်တော့တာကိုအဲကန်ထူပြီးတော့ကြံပြီးတော့ဖြီးပြီးနေတယ်
ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကစပြီးရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကင်အေအေအဖွဲ့တို့မြောက်ဦးဗူဒီတောင်ရတိတ်တောင်ကြောက်တော်မင်းပြပုံနှွန်းမြေပုံအမ်းမြို့နယ်ဘက်တွေမှာတိုက်ပွဲတွေဆက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါတိုက်ပွဲတွေကြောင့်စစ်ဆောင်ဦးရေ9000ကျော်ရှိလာနေပြီဖြစ်တယ်လို့လည်းစစ်ဆောင်ကူညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
တော်ရရှင်များရှင်မကြသေးခင်တုန်းကမြန်မာနိုင်ငံကဘန်လုပ်ငန်းတွေမှာဝေကြီးပြဿနာတွေတက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေစင်းနဲ့ဒေါ်လာစီးမတိမငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ်။တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ဝေကြီးစည်းကွက်တွေမတိမငြိမ်ဖြစ်တဲ့အခါမြမပြည်သူတွေကြားစိုးရိမ်ကြတာဟာလူလာထက်များပုံနေပါသလား။စိုးရိမ်သင့်စိုးရိမ်ထိုက်စရာအကြောင်းတွေရှိနေပါလား။စူရာတွေကို VOAS နေနေညာတိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့စိုးရင်ပူပန်မှုတွေပဲဖြစ်ဖြစ်ကိုဖြစ်စေခြင်းတဲ့ဆန္ဒတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စတီလီညာဒိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။မနေ့ပြန်စနေညာဒိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။သောရရှင်များရှင်American Democrat သမ္မတကိုယ်စားလှယ်လောင်းနေရဲ့တတိယအကြိမ်စကားစစ်ထိုးပွဲကိုတော့မနစ်ကြသားပရင်းနေကတက်ဆက်ပြည်နယ်ဟျူစတန်မြို့မှာပြုလုပ်ပါတယ်။ထိတ်ကနေပြေးနေတဲ့သမ္မတကိုယ်စားလှယ်လောင်းဆယ်ဦးရဲ့စကားစစ်ထိုးပွဲမှာတော့ကျန်းမာရေးဆောင်ရှောက်မှုလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားရေးမူဝါဒဆိုင်ရာကိစ္စရပ်တွေကိုအကြိမ်အနဲ့အခြေတင်ပြောဆိုခဲ့ကြပါတယ်။ဂျင်မလုံးရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင်
။ ABC ရုပ်သံသတင်းဌာနကဒိုင်ရိုက်ထုတ်လွှင့်တဲ့ဒီစကားစစ်ထိုးပွဲဟာထိပ်တန်းဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းတွေအားလုံးပါတဲ့ပထမဆုံးပွဲဖြစ်ပြီးတူးနဲ့တူအပြန်အလှန်ဝေဖန်ပြောဆိုကြပါတယ်။လက်ရှိမှာထိပ်ဆုံးကပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကဂျမ်းမာရေးဆောင်ရှောက်မှုချက်ထွင်ရေးသူ့ရဲ့အစီအစဉ်ကိုကာကွယ်ပြောဆိုသလိုသူ့ပြိုင်ဘက်တွေရဲ့မူတွေကိုလည်းစိန်ခေါ်ပြောဆိုပါတယ
်။ How are we going to pay for it? I want to hear tonight how that's happened.
ဘလို့ကုန်ကြခံကြမှာပါလဲ။အဲ့ဒါကိုဘလို့လုပ်မယ်ဆိုတာဒီညကျွန်တော်ကြားချင်ပါတယ်။
Massachusetts Attorney General Elizabeth Warren နဲ့ Vermont Attorney General Bernie Sanders တို့ရဲ့ပိုအကုန်ကြများမဲ့အစိုးရဂျမ်းမာရေးဆောင်ရှောက်မှုအစီအစဉ်ကို Mr. Biden ကဤွယ်ပြောဆိုတာပါဒီပေါ် Attorney General Elizabeth Warren ရဲ့တုံ့ပြန်ချက်က
How do we pay for it? We pay for it. Those at the very top, the richest
people. လူအကုန်ကြခံပါလဲဆိုတော့အချမ်းသာဆုံးပုဂ္ဂိုလ်ကြီးတွေအကြီးဆုံး corporation ကြီးတွေစီကပိုတောင်းပြီးတော့အကုန်ကြခံမှာဖြစ်ပါတယ်
Delador Bernie Sanders ကလည်းသူ့အစီအစဉ်ကိုအခုလိုကာကွယ်ပြောဆိုပါတယ
် Every study done shows that Medicare for all is the most cost effective approach
အားလုံးအတွက်ကျန်းမာရေးဆောင်ရှောက်မှုဟာဒီနိုင်ငံကအမျိုးသားတိုင်းအမျိုးသမီးတိုင်းကလေးတိုင်းကို
ကျန်းမာရေးဆောင်ရှားမှုပေးဖို့အကုန်ကြအသက်သာဆုံးနည်းဆိုတာလေ့လာချက်တိုင်းမှာတွေ့ထားပါတယ
်။စကားစီလိုပေါ်မှာပါဝင်တဲ့တခြားလူတွေရဲ့ဒီမိုကရက်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ထိုးနှက်ရမယ်အစားတူးပေါ်ဒူးထိုးနှက်တာနဲ့အလုံရှုံနေတယ်လို့စိုးရိမ်သူတွေရှိပါတယ်။ဒီထဲမှာကယ်လီဖိုးနီးယားထက်တော်မှကမလာဟဲရစ်လည်းတူးပါဝင်ပါ
But let's focus and on the end goal. If we don't get Donald Trump out of office,
now song pan nai go a yong sai ja ya aw ba. Donald Trump go phyo ma cha nai yin no, tu ga di mu ri a long go shin pit lai ba lai me.
Nai ngan ja yi mu wa ra bai ma ro, Elizabeth Warren a pa a win, tamara ko sa le law an daw mya mya ga, tu ro da yue kaok khan ya yin, Afghanistan ga ni American tat twi pyan yoe me lo kri pyu ja ba de.
We cannot ask our military to keep solving problems that cannot be solved
see niya phie shin nai lo mi ya de pyatana ri atwe sit tat ko set pi phie shin khain na myo lo mi phit nai ma bu a phie de khu twet pho atwe bong je pi nilan sha ma ma hoh ba bu
Mr. Biden ye amien ga le ala du ba be
it can not be put together let me say it again it will not
taw du du lo pho ma phit nai ma bu chan taw pyo ba ya si a da wo du du lo ma ma hoh ba bu
saka sa thu bwe atwin a che tin phit ja da ri le shi ga pi ta che ma ro ဒီမိုကရက်တွေဒူးပေါ်ဒူးထိုးနေတဲ့လားဆိုတာနဲ့ပတ်သက်လို့အင်ဒီယားနာပြည်နယ်ဆောက်ဘန်မြို့တော်ဝန်ဖီတ်ဘူဒီဂျက်စ်နဲ့အိုဝင်ဝန်ကြီးဟောင်းဟူလီယန်ကက်စထရိုတို့အကြားအခြေတင်ဖြစ်ကြပါတယ
် This reminds everybody of what they cannot stand about Washington
ဒီချက်ကဝါရှင်တန်နိုင်ငံရေးနဲ့ပတ်သက်လို့လူတွေဘာကိုတီးမခံနိုင်တာလဲဆိုတာလူတိုင်းကိုသတိပေးတာပါပဲတယောက်ပေါ်တယောက်အသာစီးယူတူဦးပေါ်တူဦးထိုးနှက်ကြတဲ့ကိစ္စပ
ါ Called the Democratic primary election It's called an election
ဒါဟာဒီမိုကရက်တစ်ပါတီအတွင်း primary ရွေးကောက်ပွဲပါဒါကိုရွေးကောက်ပွဲလို့ခေါ်ပါတယ
်အော်တိုဘော်လာလည်းမှာလုံးမဲ့နောက်တစ်ချိန်စကားစစ်ထိုးပွဲမှာတော့အခုပွဲမှာမှာပါတဲ့တဘာဝပေါင်းခွင့်ရေးရလှူရှားသူဘီလီယံနာတထေးကြီး Tom Steyer အပါအဝင်အခုကိုယ်စားလှယ်လောင်းဆယ်အောင်စလုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်ခင်ဗျာ
American Democrat သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲအကြောင်းကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VO ရဲ့တောက်ကြညနေခင်းနောက်ဆုံးရသတင်းတွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေတာပါအခုနောက်ဆုံးရသတင်းချင်းချုပ်ကိုတော့မဆုမြတ်မွန်ကတလှည့်ပြောပြပေးပါအောင်ရှင်
American ပြည်ထောင်စုမှာ Democrat Party ကနေသမ္မတလောင်းဖြစ်ဝင်အရွေးခံနိုင်ဖို့ကြိုးစားနေသူ10ယောက်ရဲ့စကားစစ်ထိုးပွဲအတွင်းမှာသမ္မတ Donald Trump ကိုအနိုင်ရရေးအပါအဝင်အကြောင်းအရာမျိုးစုံကိုအနိုင်လူပြောခဲ့ကြပါတယ်။လူများထောက်ခံမှုမှာထိတ်တန့်ရောက်နေတဲ့ဒုသမ္မတဟောင်း Joe Biden အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Elizabeth Warren နဲ့ Bernie Sanders တို့ကသမ္မတ Trump အပေါ်ပြင်းပြင်းထန်ထန်ဝေဖန်ပါတယ်။သုံးနိုင်ကြတဲ့စကားစစ်ထိုးပွဲအတွင်းမှာကျန်းမာရေးဆိုင်ရာပြုပြင်ပြောင်းလဲရေးကိစ္စတွေကိုအခြေတင်ညှင်းခုံကြပါတယ်။အမေရိကန်မှာလူများစိတ်ဝင်စားတဲ့နိုင်ငံတွေကိုတရားမဝင်လာနေကြသူတွေကိစ္စ၊တနတ်ထိန်းချုပ်ရေးကိစ္စ၊ကုန်သွယ်ရေးကိစ္စတွေကိုလည်း Texas ပြည်နယ် Houston မြို့မှာလုပ်တဲ့စကားစစ်ထိုးပွဲအတွင်းညှင်းခုံဆွေးနွေးခဲ့ကြပါတယ်။ချွတ်တွေရောဂါပိုးတွေပြန့်နှံ့နေလို့နေလို့မသင့်တဲ့မျိုးလို့အမေရိကန်သမ္မတ Donald Trump ပြောထားတဲ့ Baltimore မြို့ကိုသူကြတာပရင်းကသွားရောက်ခဲ့ပါတယ်။ Republican Party ခေါင်းဆောင်တွေနှစ်စဉ်ဆုံတွေ့အနားယူကြတဲ့စုဝေးပွဲမှာသမ္မတ Trump သွားရောက်မိန့်ခွန်းပြောကြားခဲ့တာပါ။ဆယ်စုနှစ်နဲ့ချီအဂတိလိုက်စားမှုအုပ်ချုပ်ရေးညံပြင်းမှုတွေကြောင့်ပျက်စီးနေတဲ့ Baltimore လိုမြို့မျိုးပိုမိုကောင်းမွန်လာအောင်လို့ Republican မတ်တွေကတိုက်ပွဲဝင်သွားကြလိမ့်မယ်လို့သမ္မတ Trump ကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတနေတဲ့အင်ဂျူရော်နာမှာထောင်လိုင်းရေးကိရိယာတွေတက်ဆင်ထားတဲ့ဆိုတဲ့သတင်းကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကညင်းပယ်ပြီးဒါဟာလှုပ်ကြံမှုတက်တက်ဖြစ်တယ်လို့ဆွဆွဲပါတယ်ဝါရှင်တန်အခြေစိုက် Political သတင်းမှာဖော်ပြခဲ့တဲ့အစ္စရေးထောင်လိုင်းမှုသတင်းနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာအစ္စရေးတန်ယုံပြောခွင့်ရကလည်းညှင်းဆန်ပြီးအစ္စရေးအနေနဲ့အမေရိကန်မှာထောင်လိုင်းရေးလှုပ်တာမျိုးမရှိဘူးလို့ပြောကြားခဲ့ပါတယ်ရှင်
တောက်ကြညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vasco Valeric ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00ကနေ9:00ခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.
။